စင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုအုံနောက်ထိခိုက်ပျက်စီးပြီးအသက်ဆုံးရှုံးတဲ့အထိတမီးဖြစ်သူနဲ့အတူကိုထိလက်ရောက်နှိပ်စက်ခဲ့တဲ့အိမ်ရှင်အမျိုးသမီးကိုတရားရုံးကထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်အသက်24နှစ်ရှိမြန်မာအိမ်အကူပီနွမ်းဒွမ်ကိုကိုထိလက်ရောက်နှိပ်စက်မှုစွဲချက်48ခုအတွက်အပြစ်ရှိကြောင်းဝန်ခံထားတဲ့အသက်64နှစ်အရွယ်ပရီမာ S နာရင်နာစွာမီကိုတနင်္လာနေ့မှာထောင်ဒဏ်စီရင်လိုက်ကြောင်းစင်ကာပူသတင်းဌာန Channel News Asia ကဖော်ပြထားပါတယ်။အင်ရှင်သားအမိကထိုးချိတ်ကန်ကြောက်တာပားရိုက်တာသဘင်ဆွဲခေါင်းခါရမ်းတာတို့အပြင်တွေ့ရပစ္စည်းတွေနဲ့ပစ်ပေါက်ထုရိုက်တာကိုနှိပ်စက်မှုမျိုးစုံတစ်နှစ်ကျော်ကြုံခဲ့ရတဲ့မြန်မာအိမ်အကူအမျိုးသမီးဟာအုံနောက်ထိခဲ့ပြီး2016ခုနှစ်ဇူလိုင်လ26ရက်နေ့မှာသေဆုံးခဲ့ပါတယ်။အိမ်အကူမိန်းကလေးဟာအိမ်ရှင်သားမိကပြင်းပေါက်မှာကျိုးနဲ့တုတ်ပြီးတညလုံးအစာငတ်ထားကရိုင်းနေတာတွေအပြင်သေဆုံးချိန်မှာကိုယ်လေးချိန်ပေါင်90လောက်သာရှိကြောင်းတွေးရှိရပါတယ်ခင်ဗျာ။